ကျောင်းလေတီရှိရာမန်ဂျာယာမှာကိုဗစ်-19ကူးစက်သူဟာအခုဆိုရင်300နှစ်ကျော်တီရှိလာနေပြီဖြစ်ပါတယ်။လောလောဆယ်မှာကတော့ကိုဗစ်-19ပိုးတွေ့လူနာမရှိတဲ့လိုက်စာဒေတာဘက်မှာကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုနေ့စဉ်ဆောင်ရွက်ပေးနေကြောင်းကရင်အူတာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့ကရင်အူဒေတာကကိုဗစ်-19အခြေအနေအကြောင်းကိုတော့ကုသင်းထိုင်ကပြောပြပါမယ်ခင်ဗျာ။
ကိုဗစ-19ရှိတဲ့တွင်ခဲ့တာပါ။စတင်တွင်ခဲ့တဲ့အချိန်မှာနှုတ်ရှိခဲ့ရာထမံစစ်ဆေးခဲ့ပြီးပြီးခဲ့တဲ့သတင်းပတ်တွေကတော့ကူးစက်သူ200နီးပါးရှိလာခဲ့ပြီးလက်ရှိအချိန်မှာတော့300ကျော်တိစစ်ဆေးတွေ့ရှိထားတဲ့အကြောင်းကရင်ရဲ့ပြောရေးဆိုခွင့်ရှိသူပုံမူကြီးနော်ဘူးကပြောပါတယ်။ဟုတ်မကြာမှာရှိတဲ့ဒီစတင်ကြောင်းတွေပေါ့နော်။စတင်နေတဲ့ပလေးစီမှာကူးစက်တာရှိပါတယ်။ခုလက်ရ
ီအခြေအနေမှာမိုက်ချရမှာကိုဗစ် -19 ကူးစက်လူနာတွေတွေ့ရှိထားတာကြောင့်ကာဝယ်ဆေးထိုးတာတွေကိုရပ်ဆိုင်ထားပါတယ်။လိုင်ဇာမျိုးဘက်မှာတော့နေ့စဉ်ကာဝယ်ဆေးထိုးပေးနေတဲ့အကြောင်းပုံမူကြီးနော်ဘူးကဆက်ပြောပါတယ်
။ကာဝယ်ဆေးကတော့ကူးစက်လူနာတွေများတဲ့အချိန်ကာလမှာတော့ကျွန်တော်ခဏရပ်ထားပါတယ်။ဘာကြောင့်လဲဆိုတော့ကာဝယ်ဆေးထိုးနိုင်တဲ့သူ့လူဝဲလူနေရလို့အဲ့ဒါကိုကျွန်တော်ကဖိတ်ထားတာရှိပါတယ်။
မိုင်းကြရင်ဒေသမှာကိုဗစ် -19 ဒီပီလူနာစတင်တွေ့ရှိခဲ့ပြီးတဲ့နောက်မှာလိုင်ဇာပါဝင်ပြင်ပဒေသတွေနဲ့သွားလာကန့်သက်တာတွေ၊ကြောင်ဖျားကြောင်ဆက်တာတွေမှာလူစုလူဝေးတာတွေကိုပိတ်ထားခဲ့ပါလေ။ဒီလိုသွားလာကန့်သက်လိုက်တဲ့အတွက်ဒေသခံတချို့နဲ့မိုင်းကြရင်နေသားကပါကထောင်ဒုက္ခသည်စခန်းမှာစားနပ်ရိက္ခာအခက်အခဲတချို့ရှိလာတာကြောင့်ဒေသတွင်းလူမှုကွန်ရက်အဖွဲ့တွေကစံစီစားနဲ့အသားဖူးတွေဝင်ကထောက်ပံ့တာတွေရှိခဲ့ပါလေ။ဒေသတွင်းကူညီသူတွေကတော့ကိုဗစ်ကူးစက်မှုမြင့်တက်လာရင်ယောဂကူးစက်မှုကရေရှည်ဖြစ်နေရင်ဗမာမြေကြီးနာစားတဲ့မျိုးကြီးတွေနဲ့ဆက်တွေပြတ်နေတာကြောင့်စားနပ်ရိက္ခာနဲ့ဆေးဝါးအတွက်အခက်အခဲဖြစ်လာမှာကိုဆိုရင်နားရရှိနေပါလေ။မိုင်ဂျာယန်ကလူမှုကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ One Bounding Trail လူထုအလင်းကူညီစောင့်ရှောက်ရေးအဖွဲ့ကဒေါ်မေရီတွန်ကတော့လက်ရှိဖြစ်နေတဲ့အခြေအနေကိုထိန်းချုပ်ရနိုင်မယ်လို့ယူဆတဲ့အကြောင်းအခုလိုပြောပါလေ။
ဒီကူးစက်ကော်မတီနဲ့ပတ်ဆိုင်ရသည့်အေဝေဇူရမှုထိန်းချုပ်ရေးလေကတော့တက်နိုင်ဆုံးအကောင်းဆုံးလုပ်ဆောင်ရတော့ရတယ်။ဒီစီစဉ်ဒီစတမက်တီကယ်လို့ခေါ်တဲ့လုပ်ငန်းဆိုတော့ဘာမှမဖြစ်ချင်တော့နိုင်တယ်လို့ကျွန်မအဲ့လိုထင်ပါတယ်ဟုတ
်ကဲ့။ KIO ကတော့ကူးစက်မှုတွေမြင့်တက်နေတဲ့မိုင်းကြရမှာအောက်ဆီဂျင်ဆက်ယုံတည်ဆောက်ဖို့ပြင်ဆင်ထားတဲ့အကြောင်းပြောပါတယ်။လက်ရှိအခြေအနေမှာမိုင်းကြရမှာကိုဗစ် -19 ဒီပီလူနာ300ကျော်ရှိနေပြီးမိုင်းကြရဒေသကပါကထောင်စစ်ဘေးဒုက္ခသည်စခန်းမှာလည်းကိုဗစ်ဒီပီလူနာ6ဦးကိုတွေ့ရှိထားပါတယ်။လိုင်ဇာမြို့မှာတော့မြို့ရင်းကဒေသခံတွေကြားမှာဗိုလ်တွေလူနာမရှိပဲပြင်ပကနေလိုက်စားကိုဝင်ရောက်လာသူ20လောက်မှပိုးတွေ့ထားပြီးနောက်ဆုံးမှဒီပြူလူနာ6ဦးကိုသာကုသပေးနေရတဲ့အကြောင်း KIO ရဲ့ COVID-19 ကာကွယ်တားဆီးနေနေကော်မတီကတာဝန်ရှိသူတွေကပြောပါတယ် COVID-19 ကူးစက်လူနာတွေ့ရှိလာတဲ့နောက်မှလိုက်စားမြို့မှာတော့ဒီလ5ရက်နေ့ကနေစတင်ပြီးမြို့ဝင်ထွက်တွေကိုပိတ်ပင်လိုက်တယ်လို့မန်ချာရံမြို့မှာလည်းဒီလ7ရက်နေ့ကစတင်ပြီးအသွားအလာကန့်သတ်မှုတွေဆောင်ရွက်ခဲ့ပါတယ်ကချင်ပြည်နယ်အတွင်းမှာတော့မြို့နယ်10မြို့မှာCOVID-19 ကူးစက်လူနာတွေရှိနေပြီးဒီလ13ရက်နေ့ကစတင်ပြီးမြစ်ကြီးနားနဲ့ဗမာမြို့နယ်တွေကို Stay at Home အိမ်နေတွေကနေအပြင်မထွက်ဖို့တတ်မှတ်ထားပါတယ်ခင်ဗျာ